G7 ထိပ်တည်တွေ့ဆုံမှုဟာထူးခြားကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ပြီးအကျိုးများစေတဲ့စည်းဝေးပွဲဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကမှတ်ချက်ပေးပါတယ်။အခုလိုတွေ့ဆုံမှုကနေကိုဗစ်ရောဂါကာကွယ်တက်ပြက်ရေးကမ္ဘာစီးပွားရေးပြန်လည်နှိုးထလာစေရေးနဲ့တရုတ်ရဲ့မကောင်းတဲ့အမူအကျင့်တွေပြောင်းလဲလာစေရေးအတွက်နာမည်ထုတ်ဖို့ပြောဆိုခဲ့တာပါ။ G7 ထိပ်တည်စည်းဝေးပွဲအပြီးထုတ်ပြန်တဲ့ကာဗစ်ပင်လယ်အော်ကြီးညာချက်ထဲမှာတော့ကမ္ဘာစီးပွားရေးပြန်လည်နှိုးထလာစေဖို့ဒေါ်လာ12 trillion သုံးဆွဲသွားမယ်အကြောင်းလည်းပါဝင်ပါတယ်။ဒါ့အပြင်တရုတ်နိုင်ငံကိုထိန်းညှိနိုင်ရေးအတွက်တရုတ်ရဲ့ပိုးကပ္ပလမ်းမစီမံကိန်းကိုရှင်းပြနိုင်ဖို့ဝင်ငွေအလဲအလတ်နဲ့ဝင်ငွေနည်းနိုင်ငံတွေမှာရင်းမီလမ်းပန်းအခြေခံအဆောက်အုံတည်ဆောက်ပေးမယ်။ပုံမကောင်းမွန်တဲ့ကမ္ဘာကြီးပြန်လည်ထူထောင်ရေးဆိုတဲ့ G7 ရဲ့ B3W စီမံကိန်းအသစ်လှုပ်ဆောင်သွားဖို့ကိုလည်းကြေညာခဲ့ပါတယ်။တဘောင်းအပောင်းဝင်းရင်ထိန်းသိမ်းရေးသမားတွေကဆန္ဒပြနေတဲ့ကြားကပဲဒီထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်မချနိုင်ခဲ့တဲ့အချက်ကတော့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးကိုဒီအချိန်မှာအပိသက်လွတ်ဆောင်နိုင်မလဲဆိုတာညင်ညာနိုင်ခဲ့ခြင်းမရှိပါဘူးခင်ဗျာ။